ဆရာနာသိမ်းမှုကိုစန့်ကျင်တဲ့လှုပ်ရှားမှုတွေမှာပါဝင်နေဆိုပြီးတော့ဖမ်းဆီးခံထားရတဲ့အသက်မပြည့်သေးသူကလေးငယ်အရေအတွက်ကရန်ကုန်တမျိုးထဲမှာအယောက်300ကျော်ရှိနေပါတယ်။သူတို့မှာကလေးငယ်အခွင့်အရေးတွေဆုံးရှုံးနေတယ်လို့ကလေးငယ်အရေးလှုပ်ရှားသူတွေကပြောပါတယ်။အလားတူပါပဲဖမ်းဆီးခံထားရတဲ့မတန်ဆွမ်းသူတွေအပေါ်မှာလည်းပြင်းထန်တဲ့ဖိနှိပ်မှုတွေရှိနေပါတယ်။တရားစွဲခံရသူတွေမှာခုခံခြေပပိုင်ခွင့်တော့ရဖို့ခက်ခဲနေတယ်လို့မတန်ဆွမ်းအရေးလှုပ်ရှားသူတွေကပြောပါတယ်။ဖမ်းဆီးထိန်းသိမ်းခံထားရတဲ့ကလေးငယ်တွေနဲ့မတန်ဆွမ်းနေရဲ့အခွင့်အရေးဆုံးရှုံးနေတဲ့အခြေအနေရန်ကုန်ကလာတဲ့သတင်းမဆုမြတ်မှုပြောပြပေးပါရှင်။
စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ဆန္ဒပြလူငယ်တွေကိုအကြမ်းဖက်ဖမ်းဆီးတာအပြင်ဘုံကွဲမှုတွေလက်နက်မှုတွေနဲ့ဆက်ဆက်ပြီးတော့ဖမ်းဆီးမှုတွေအတွင်းမှာ17နှစ်အောက်အသက်မပြည့်သေးတဲ့ကလေးငယ်တွေမတန်ဆွမ်းနေလဲဖမ်းဆီးခံထားရပါတယ်။လက်လန်းမီတလောက်စီရင်တွေအရရန်ကုန်တမြို့ထဲမှာတဲ့ဖမ်းဆီးခံထားရတဲ့ကလေးငယ်300ကျော်လောက်ရှိတယ်လို့ကလေးငယ်အရေးလှုပ်ရှားသူရှေ့နေတယောက်ကပြောပြပါဗျ။ကလေးငယ်ဥပဒေနဲ့မညီညွတ်စွာရဲစခန်းတွေမှာချုပ်နှောင်ခံရတာကလေးမှုတွေကိုစောလျင်စွာစစ်ဆေးဖို့ဥပဒေပြဋ္ဌာန်းထားပေမဲ့ဥပဒေနဲ့မညီကြံ့ကြာနေတာတွေကြောင့်ကလေးငယ်တွေရဲ့စိတ်ပိုင်းကြုံပိုင်းပြဿနာတွေပိုပြီးကြုံတွေ့နေရတာတွေလည်းရှိတယ်လို့ပြောပါတယ်
။ဒီကလေးတွေကိုတင်းတဲ့ကြောင့်မရောက်ခင်မှာရက်စကန်အနေမှာစစ်ကြောရေးကိုရောက်သွားတဲ့ဟာမျိုးတွေရှိတဲ့ခါကျတော့အဲ့ဒီလူမျိုးကလေးတွေကဘာဖြစ်လဲဆိုတော့ဟိုထိခိုက်ဒဏ်ရာထားတာတို့ပြည်သူချွတ်ချောက်လက်နေတာတို့အလွန်ကျွံစိုးရိမ်နေတာတို့ဆိုရဲအဲ့လိုမျိုးစိတ်ပိုင်းဆိုင်ရာပြဿနာတွေနဲ့ပတ်သက်တဲ့အကူတမှုတို့နောက်ပြီးပတ်မို့ကုညီမှုတို့အဲ့မရှိဘူးပြောတဲ့ခါကျန်လဲသူကတိတ်ပြီးတော့ဒီဟာနဲ့ပတ်သက်ပြီးတိတိကျကျဟိုဝန်ဆောင်မှုတွေကုညီပေးတာမျိုးတွေတိတ်မရှိဘူးသူကကျတော့ဒီအမင်းချပြီးတင်းတန်းကျောင်းနေမှာကတော့နည်းနည်းလေးစီနီယာကျတဲ့လူတွေကပေါ်လာတဲ့ပစ္စည်းတို့သူတို့ကယူရတဲ့တဘောတွေတွေ့ရတယ်ပေါ့နော်အဲ့တော့မိသားတွေကလည်းဒီ COVID-19 အခြေအနေရောပြီးတဲ့ခါကျလုံခြုံရေးအခြေအနေရောကလင်းနဲ့တရားတွေ့ဖို့တော့ဒီမလွယ်သေးဘူးပြင်းမတွေ့သေးဘူးပေါ့နော်
ဖမ်းဆီးခံထားရတဲ့ကလေးငယ်အများစုဟာတက်မတော်ပြုတ်ကွဲအောင်လှုပ်ဆောင်မှုပုံမှန်905ကာကြီးနဲ့တရားစွဲခံထားရတယ်လို့အကြမ်းဖက်ဥပဒေတစ်ခုဖြစ်တဲ့90ညပောက်ကွဲစေတတ်သောလက်နက်ဥပဒေဆိုင်ရာပုံမှန်345တို့နဲ့တရားစွဲခံရတာတွေများတယ်လို့ရှင်းနေတွေကပြောပါရယ်ရန်ကုန်တိုင်းမန္တလေးတိုင်းတို့မှာတော့ထောင်ချခံရတဲ့ကလေးငယ်တွေကိုလူငယ်လေးချင်ရဲ့စခန်းချောင်းတွေမှာထားပေမဲ့တခြားဒေသတွေမှာတော့တီးခြားခွဲထားတာမျိုးရှားပါတယ်ဆရာနာရှင်ဆက်ရှင်ရေလှူရှားသူတွေကိုဖမ်းဆီးတိုင်ဖို့အတွက်သူတို့မိသားစုဝင်ကလေးငယ်တွေနဲ့တက်ကြီးရွယ်အိုတွေကိုစစ်ကောင်စီကတစားကန်သဘောမျိုးဖမ်းဆီးထားတာတွေရှိတယ်လို့လည်းရှင်းနေတွေကပြောပါရယ်တရားစီရင်ရေးပိုင်းမှာဆိုရင်လည်းပြစ်မှုထင်ရှားစွာမပြနိုင်သူတို့ကိုတော့မှအမြင့်ဆုံးထောင်ဒဏ်ချနိုင်ဖို့အတွက်အာဏာပိုင်တွေကလှုံ့ဆော်လာတာရှိနေပြီးတော့လူငယ်ချမ်းသာခွင့်ပေးတဲ့နေရာမှာလည်းကလေးတွေအတွက်ထည့်သွင်းစဉ်းစားတာမျိုးမရှိဘူးလို့ရှင်းနေကပြောပါရယ်
ကလေးသူငယ်ခွေများဆိုင်ရာဥပဒေရဲ့ကျွန်တော်တို့ကဒီအခြားနည်းပြန်ပြောပြန်ဆောင်ရဲ့ချင်းလို့ခေါ်တဲ့ diversion ဆိုပြီးတာစနစ်ရှိတယ်။အမင်းချတဲ့တရားသူကြီးများကဟိုတတိမမြင်မှုလာတာပါလားမသိဘူး။သူကအဲ့မှာဆုံးမတတိပေးလို့ရတဲ့အလုပ်တွေလည်းရှိတယ်။ပြီးတဲ့ခါကျရင်ကျွန်တော်တို့ကအမြင့်ဆုံးမှတင်တဲ့ကြောင်ပို့ရတာပေါ့လေ။အဲ့ဈာထဲမှာအဆင်စင်နေရှိတယ်။အတိဟာတွေကိုတစ်ခါမှသူကဟိုကြည့်တာမျိုးမရတချို့ကဆိုရင်ကလေးတွေဆိုရင်ဟိုအမှုတွေမထင်ရှားဘူး။မထင်ရှားတော့ညာလည်းချတာပဲမင်းကပြောချင်တဲ့အိပ်ပေကမိဘရက်ဆံပြန်ဟပ်ပေးလို့ရတဲ့ကိစ္စပြီးရင်ပြုပြင်ပေးလို့ရတဲ့ကိစ္စအိမ်မှာနေပြီးတော့လူမနိုင်ချစ်တဲ့မောင်မှာနေလို့ရတဲ့ကိစ္စနောက်ပြုပြင်လေးတင်တန်းလေးပဲတက်ဖို့လုပ်ရဲဆိုရင်လုပ်လို့ရတဲ့ကိစ္စအဲ့လိုကိစ္စတွေတစ်ခုမှကိုမယွင်းချဲပဲနေနောက်ဆုံးအမိန်ချတဲ့ဟာကိုပဲတွားလာမျိုးတွေ့နေရတယ်ဘောနော်ကလေးတွေကတင်တန်းကျောင်းမှာရှိလို့အချိုးကျစတဲ့တစ်ခုမှမရှိဘူးတကယ်တော့ကလေးတွေကဒီလူလူငယ်နဲ့ပတ်သက်တဲ့အမျိုးမှာဆိုရင်တွားဦးစားပေးနေပတ်သက်နေနဲ့စဉ်းစားတင်တဲ့ဟာဖြစ်ပါတယ်တကယ်တော့လေအဲ့ဒီဟာကစဉ်းကိုစဉ်းစားမယ့်ဟာပါ
အသက်မပြည့်သေးတဲ့ကလေးငယ်တွေကိုတစားကန်အနေနဲ့ဖမ်းဆီးနေမှုတွေကစစ်ကောင်စီအနေနဲ့ကလေးငယ်အခွင့်အရေးကိုချိုးဖောက်နေတာဖြစ်တယ်လို့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥက္ကဋ္ဌကိုပါချိုးဖောက်နေတာဖြစ်တယ်လို့တက်ကြွလှုပ်ရှားသူတွေကထောက်ပြကြပါတယ်။ကုလသမဂ္ဂကလေးခွင့်ရေးကော်မတီရဲ့ဇူလိုင်လအတွင်းထုတ်ပြန်ချက်အရဆိုရင်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလုံခြုံရေးတပ်တွေရဲ့လက်ချက်နဲ့အသက်မပြည့်သေးတဲ့ကလေးငယ်85ယောက်ထိဆုံးခဲ့ပြီးတော့တထောင်နီးပါးဖမ်းဆီးခံထားရတယ်လို့ဖော်ပြပါတယ်။ဒါရီနဲ့ပတ်သက်လို့လူငယ်တန်းန်းကျောင်းတွေနဲ့ပြည်ထရေးဝန်ကြီးဌာနဘက်ကအကြိမ်ကြိမ်ဆက်သွယ်မေးမြန်းဖို့ကြိုးပမ်းခဲ့ပေမဲ့ပြန်လည်တုံ့ပြန်ဖြေဆိုတာမျိုးမရှိပါဘူး။အခုလိုကလေးငယ်တွေအခွင့်အရေးတွေဆုံးရှုံးနေကြသလိုဖမ်းဆီးခံထားရတဲ့မတန်ဆွမ်းသူတွေမှလည်းပြင်းထန်တဲ့ဖိနှိပ်မှုတွေခံနေရတယ်လို့မတန်ဆွမ်းအခွင့်အရေးဆောင်ရွက်နေသူတွေကပြောပါတယ်။တရားစွဲခံရတဲ့အခါတရားရင်ဆိုင်ဖို့စေကူတာမှုခံယူဖို့တွေခက်ခဲနေတယ်လို့မတန်ဆွမ်းအရေးလှုပ်ရှားနေသူတယောက်က VOA ကိုပြောပြပါတယ်
။ကိုယ်ကခြေပါကုန်လို့နော်ကျွန်တော်တို့ကျန်ရှိရှင်ကုန်တော့မှာလေအမှန်ဒီတန်းဆိုင်ရာပုံပေါ်နေတဲ့ချိတ်ဆက်ဆောင်ရွက်ပုံကသူတို့မှဖွင့်ရတယ်နော်နေရတယ်ဘသူအကူညီတော့မလဲမသိဘူးဗျာနော်ဟောဘယ်လိုချိတ်ဆက်ပြီးတော့အမှန်တရားဘယ်လိုပေါ်ထွက်အောင်လဲဆိုတော့သူတို့မှအဲအဲ့ဒီသူတို့ကခက်ခဲနေတာကြီးရှိနေတယ်ဒါမျိုးကျွန်တော်တို့ကြောက်ရတယ်ကျွန်မရဲ့ဆောင်မှုတွေကျွန်တော်စိုးရင်ကြရှိတယ်
Sita Anna Timbina by Yamanagan to one Pansy Kayadu the Poundoma, Peter Takayadu, Koya Joshi, Lunanga, Janamia Kuni Sanshari at the ABBA, Ebrola Koniani at UCM, Popia Bare, Theta Pekayadu, Nasa Koya Temaro, Kaling and Naya Pawinello, ABBA, CM Pusu, Madan Tavare, Yamasa Gansigaro, ABBA, CM Ha, check out her CM with Pedello, Jojali, Shivare.